နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သူရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်ထာနာ NLD ဆိုရလက်ထက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးတွေအပေါ်တရားစွဲထားတဲ့နိုင်ငံတော်ရှုတ်ချက်အုပ်တွေချိုးဖောက်တယ်ဆိုတဲ့အမှုအတွက်လာမယ့်နိုဝင်ဘာ25ရက်နေ့မှာအမှုစတင်စစ်ဆေးတော့မှာဖြစ်ပါတယ်အမှုတင်တဲ့ရှေ့နေတွေတရားတွေးဆုံဆွေးနွေးခွင့်ကိုဒီကနေ့ရုံးချိန်မစခင်မှာခွင့်ပြုခဲ့တယ်လို့လည်းသိရပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒွန်ဆန်းစုကြည်နဲ့ရှောင်းတာနာပါဝင်၅ဦးအပေါ်နိုင်ငံတော်လှုပ်ဝက်ချက်ချိုးဖောက်တဲ့ဆိုရဲဆွဲချက်အတွက်နေပြည်တော်မှာဒီကနေ့နိုဝင်ဘာလ17ရက်နေ့ဆက်ပြီးကြားနာပါတယ်။ဒီအမှုအတွက်နိုဝင်ဘာလ25ရက်နေ့မှာတပ်တွေကိုစတင်စစ်ဆေးသွားမယ်လို့တရားရုံးကသတ်မှတ်လိုက်တဲ့အကြောင်းရှေ့နေတဦးကပြောပါတယ်။
ဒီရလို့ဖြစ်ပါတယ်ဒီရလို့မဖြစ်ရဘူးရဲမှုအောင်လို့လည်းဒီရလို့စဖြစ်ရမယ်နော်။အေးနောက်ရင်းကျတော့ဒီရလို့ပြတ်တဲ့ပါတဲ့တည်းဖြစ်နေတဲ့အိမ်သား25နေနေ
တရားစွဲခံထားရသူတွေအနေနဲ့အမှုလိုက်ရှေ့နေတွေနဲ့အမှုကိစ္စတီးတန့်ဆွေးနွေးနိုင်ဖို့တရားရုံးကိုတောင်းဆိုထားတာကိုလည်းဒီကနေ့ရုံးချိန်မစခင်မှာခွင့်ပြုခဲ့တယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်အပါအဝင်အမှုတဲ5ဦးစလုံးအမှုနဲ့ပတ်သက်လို့တွေးဆဆွေးနွေးနိုင်ခဲ့တယ်လို့ရှေ့နေတွေကပြောပါတယ်။ရှောင်းတနာကိုနိုင်ငံတော်လူဝတ်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါတယ်။နေပြည်တော်မှာနှစ်မှုစလုံးတစ်ပြိုင်တည်းကြားနာစစ်ဆေးနေပေမဲ့အသေးစိတ်မသိရသေးပါဘူး။ဩစတြေးလျတန်ယုံကရှောင်းတနာနဲ့တွေးဆခွင့်တောင်းဆိုထားတာကိုလည်းလုံခြုံရေးအရာမပေးနိုင်သေးဘူးလို့တုံ့ပြန်ထားတဲ့အကြောင်းသိရပါတယ်။စီမွေးရေးအကြံပေးပုဂ္ဂိုလ်ရှောင်းတနာရဲ့ကွန်ပျူတာထဲမှာစီမံကိန်းရဲ့ဗန္ဓာရေးဝန်ကြီးဌာနကဆွေရစတန်းတွေတွေ့ရှိတဲ့အဲ့ဒီဆွေရစတန်းတွေကိုဩစတြေးလျတန်ယုံကိုပေးပို့တယ်ဆိုတဲ့ဆွဆွဲချက်နဲ့သူနဲ့အတူဒေါ်ဆန်းစုကြည်စီမံကိန်းရဲ့ဗန္ဓာရေးဝန်ကြီးဟောင်းဦးစိုးဝင်းဒူးဝင်ကြီးဟောင်းဦးဆက်အောင်နဲ့ရခိုင်ဝန်ကြီးဟောင်းဦးကျော်ဝင်းတို့၅ဦးကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါဒီပုံမှန်တွေနဲ့အဖြစ်ရှိတယ်လို့ဆုံးဖြတ်ရင်ထောင်နဲ့14နှစ်အထိချမှတ်ခံရနိုင်တယ်လို့တည်ဆဲဥပဒေမှာဖော်ပြထားပါတယ်ဒေါ်ဆန်းစုကြည်ဟာဒီမှုအပါအဝင်အမှုပေါင်း70မှုနဲ့တရားစွဲဆိုခံထားရပြီးဒီထဲက၅မှုနဲ့ဆွဲချက်တင်ခံထားရပါတယ်တဘောဝဘီအန်ရဲ့ဆိုင်ရာပုံမှန်နဲ့ဆွဲချက်တင်ခံထားရတဲ့အမှုနှစ်မှုအတွက်ထောင်နဲ့အနည်း20ချခံထားရတဲ့ NLD နာယကဦးဝင်းထိန်နဲ့မနီလီတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်တို့ကတက်တဲ့အဖြစ်ထွက်ဆိုနိုင်ဖို့တရားရုံးကိုရှင်းနေတွေကတင်ပြထားပါတယ်။ဦးဝင်းထိန်ကတော့နေပြည်တော်အချုပ်ထောင်ကနေမန္တလေးဦးဘူထောင်ကိုပြောင်းရွှေ့လိုက်တယ်လို့ရှင်းနေကပြောပါတယ
်။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီနေ့ဦးဘူထောင်မှာအကြီးစားအတွက်ပါဝါတင်ဖို့အတွက်မန္တလေးဘက်ကိုလာနေတာအဲကျွန်တော်တို့ကတော့မန္တလေးတိုင်းဒေသကြီးတရားလွတ်တော်မှာတက်ခွင့်ကျေရမှာပါခင်ဗျ။အထောက်ဖေသာယူရမှာပါ။အဲကျွန်တော်တို့တော့သတင်းတော့ဘာမှတော့မရသေးဘူးအသက်တွေရတာ။ဟုတ်ကဲ့ခင်ဗျမတွေ့ရသေးဘူး
။အသက်80ရှိပြီဖြစ်တဲ့ဦးဝင်းထိန်ဟာစီးကျူသွေးတို့နဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်။အောက်ဆီဂျင်တက်ပြီးအိပ်နေရသူဖြစ်တယ်လို့ဘိန်းတဲ့ကလဲထိုင်နဲ့သွာလာနေရသူလည်းဖြစ်ပါတယ်။လက်ရှိကျန်းမာရေးအခြေအနေနဲ့ထောင်ပြောင်းလိုက်တဲ့အခြေအနေကိုတော့အမှုတွေနဲ့မတွေ့ရသေးတာမို့တေချာမသိရသေးဘူးလို့ရှင်နေကပြောပါရယ်ဖေဗူလာ1ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းရက်ပိုင်းအကြာမှာဖန်းစီထိမ့်သိမ်းခံရတဲ့ဦးဝင်းထိန်ကိုနေပြည်တော်တက္ကိနခရိုင်တရားရုံးမှာရစသက်ကြီးပုံမှန်124ကကြီးနဲ့အမှုဖွင့်ခဲ့ပြီးအောက်တိုဘာလ29ရက်နေ့ကထောင်နဲ့အနှစ်20ချမှတ်လိုက်တာဖြစ်ပါရယ်ဒီပြစ်ဒဏ်အတွက်ယူကန်ဆက်တက်ဖို့ပြင်ဆင်နေပေမဲ့အသေးစိတ်မသိရသေးပါဘူးစစ်တပ်အာဏာသိမ်းတဲ့ဖေဗူလာ1ရက်ကနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးအကျယ်ပြက်စီတဲ့ဆိုပြီးတရားစွဲဆိုထောင်ချခံရတာဖြစ်ပါရဲ့ရှင်